ဗာတီကန်မှာတနင်္ဂနွေနေ့တိုင်းပြုလုပ်တဲ့ဝတ်ပြုဆုတောင်းပွဲကိုပိုယဟန်မင်းကြီးဦးဆောင်မှာမဟုတ်ဘူးလို့ဗာတီကန်တာဝန်ရှိသူတွေကဒီကနေ့ပြောကြပါတယ်။အခုလိုတနင်္ဂနွေဝတ်ပြုပွဲကိုပိုယဟန်မင်းကြီးဖရန်စစ်ဦးမဆောင်နိုင်တာသတင်းနှစ်ပတ်ရှိပြီဖြစ်ပါတယ်။အသက်ရှူခဲ့လို့ပိုယဟန်မင်းကြီးကဖေဗူအာရီလ14ရက်နေ့ကတည်းကဆေးရုံတက်ခဲ့ရပြီးအဆုံးနှစ်ဖက်စလုံးရောင်ရနေတဲ့အတွက်ကုသမှုခံယူနေရပါတယ်။ညတော့ကပိုယဟန်မင်းကြီးကောင်းကောင်းအနားယူနိုင်ခဲ့တယ်လို့ကြေညာချက်အတူလင်းနဲ့ပဲဒီကနေ့ဗာတီကန်ကထုတ်ပြန်ပါတယ်အရင်နေ့တွေတုန်းကတော့သူထပြီးမနက်စာစားနိုင်တယ်ဆိုတာမျိုးကိုဖော်ပြခဲ့ပါတယ်ပိုယဟန်မင်းကြီးအနေနဲ့အသက်အန္တရာယ်ဆိုရင်ကြာမရှိပေမဲ့အန္တရာယ်ကင်းတဲ့အခြေအနေတော့မဟုတ်သေးဘူးလို့သူ့ကိုကုသပေးနေတဲ့ဆရာဝန်တွေကတောက်ကြနေတော့ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ကမ္ဘာတဝန်းဘာသာဝင်တက်တမ4ဘီလီယံနီးပါးလောက်ရှိတဲ့ကက်သလစ်အသင်းတော်ရဲ့ပိုယဟန်မင်းကြီးဖရန်စစ်ကျမ်းမာရေးအတွက်ဆိုရင်နေချင်မှာပါပဲသူ့ရဲ့အရေးအရာကိုဘယ်သူစက်ခံမလဲဆိုတာကိုထင်ကျေးပြီးပြောဆိုမှုတွေလည်းထွက်ပေါ်နေပါတယ်။2013ခုနှစ်ကတည်းကကက်သလစ်အသင်းတော်ရဲ့ပိုယဟန်မင်းကြီးအဖြစ်ပိုယဟန်မင်းကြီးဖရန်စစ်ကတာဝန်ယူနေတာဖြစ်ပါတယ်။